မြန်မာနိုင်ငံမှာဒုတိယသမ္မတအဖြစ်ရေရက်ဗိုလ်ချုပ်ကြီးညံထွန်းကိုလွှတ်တော်ကနေအတည်ပြုခန့်အပ်လိုက်ပြီးဖြစ်တာမို့မြန်မာနိုင်ငံအစိုးရအဖွဲ့အတွင်းသတင်းဖြစ်ပေါ်နေတဲ့အပြောင်းလဲခန့်အပ်မှုတွေဇက်တိုက်ထွက်ပေါ်လာဖို့ရှိနေပါတယ်။နိုင်ငံတော်ရဲ့ပြုပြင်ပြောင်းလဲမှုအတွက်လိုအပ်နေတဲ့ခုလိုပြုပြင်ပြောင်းလဲမှုတွေကိုစီစဉ်ထားပြီးဖြစ်တဲ့အကြောင်းသမ္မတဦးသိန်းစိန်က VOA ဌာနမှဦးသံလွင်ထွန်းနဲ့ပြီးခဲ့တဲ့တနင်္လာနေ့တုန်းကနေပြည်တော်မှာတွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်တဲ့ဦးသံလွင်ထွန်းနဲ့သမ္မတဦးသိန်းစိန်တို့တီးတန့်တွေ့ဆုံမေးမြန်းခန်းတစိုက်တည်းတာကိုတင်ဆက်ပေးမှာပါရှင်
။သမ္မတဦးအနေနဲ့ဒီနိုင်ငံတော်ရဲ့အထူးတွေပြုပြင်ပြောင်းလဲရေးကိစ္စတွေမှာသမ္မတကြီးရဲ့မိန့်ခွန်းတစ်ခုမှာကျွန်တော်တို့သတိထားမိလိုက်တဲ့အခြေအနေတစ်ခုရှိပါတယ်။
ဟုတ်ပါဘူး။
ပြုပြင်ပြောင်းလဲရေးကိုရှိန်ဟုန်နဲ့ဆက်သွားမယ်။ပြုပြင်ပြောင်းလဲရေးမလိုက်ချင်တဲ့လူတွေကိုနောက်ချန်ထားခဲ့ရမယ်ဆိုတဲ့ချက်လေးပေါ့
။မှန်ပါဘူး။ဒီ
ချက်ဟာဒီချက်ကိုကြည့်လိုက်တယ်ဆိုလို့ရှိရင်သမ္မတကြီးတို့ရဲ့ဒီလိုအစိုးရအဖွဲ့ဒီလိုအတွင်းပိုင်းအတိုင်းဝိုင်းနဲ့မှာလည်းဒီလိုပြုပြင်ပြောင်းလဲရေးကိုမလိုက်ချင်တဲ့သူတွေများရှိနေသလားဆိုပြီးတော့တွေးစရာပေါ်လာပါ
ဘူး။ဟုတ်ပါခဲ့။
ဆိုတော့ဒီ check လေးကိုနည်းနည်းလေးရှင်းပြပါအောင်
အဲ့တော့ဒီကိစ္စကတော့ဒီလိုပါကျွန်တော်တို့ရဲ့ပြုပြင်ပြောင်းလဲရေးတယ်ကအခုကျွန်တော်တို့ဒီမြန်မြန်ဆန်ဆန်နဲ့ကျွန်တော်လုပ်နေရတဲ့ကိစ္စမျိုးကျွန်တော်ဖြစ်ပါတယ်တိတ်ပြီးတော့နှိကွေးသွားလို့ရှိရင်ကျွန်တော်တို့တွေ့ကြုံရမယ့်အခက်အခဲတွေအကျတဲတွေဒါတွေကအများကြီးရှိပါတယ်ဒါအခုတောင်မှကျွန်တော်တို့တလောက်မြန်မြန်သွားတော့မှကွန်တကလို့ကျွန်တော်တို့ဒါအခက်အခဲတွေပါတယ်အများကြီးကျွန်တော်တို့တွေ့နေရပါတယ်ဒါမှမဟုတ်ကျွန်တော်မြန်မြန်ဆန်နဲ့ကျွန်တော်ကူပြောင်းနေတယ်မြန်မြန်ဆန်နဲ့ကူပြောင်းတဲ့အခါမှာတချို့ကကွန်တလို့နှိနှိကွေးကွေးနဲ့လိုက်နေတာတွေရှိပါတယ်ဟိုဆန့်ကျင်တာတော့မဟုတ်ဘူးတိုးတော်လည်းခရီးမတွင်ဘူးအခီးမတွင်တဲ့လူတွေဒီလူတွေကျွန်တော်အစိုးရဘွယ်ထဲမှာလည်းရှိပါတယ်လွှတ်တော်ထဲမှာလည်းကျွန်တော်ရှိပါတယ်ဟောဒီလူတွေကတော့ကျွန်တော်ဒါသူတို့တော့ပြောတယ်တီးတီးလင်းလင်းပဲဘာလို့ဒီလိုလေးလေးပင်ပင်နဲ့လုပ်နေတဲ့လူတွေကတော့နှောက်ချန်ထားခဲ့ရမှာပဲဒါလည်းကျွန်တော်ဒါလုပ်ရမယ့်ကိစ္စပါကျွန်တော်ကတော့ခုနကကိုယ်အစိုးရအတွင်းမှာတော့ဒါကျွန်တော်လုပ်ပိုင်ခွင့်ရှိတယ်ပေါ့လေလွှတ်တော်တို့ဘာလို့ကြတော့လဲကျွန်တော်ကလုပ်ပိုင်ခွင့်တော့ကျွန်တော်မရှိဘူးတော့အစိုးရအဖွဲ့အတွင်းမှာဒီလိုပုံစံတွေလည်းရှိပါတယ်အောင်ဒါတွေရောကျွန်တော်တဖြည်းဖြည်းခြံထားခဲ့မယ်ဆိုတော့အတိအလင်းနဲ့တို့ကိုကျွန်တော်ပြောထားတာဖြစ်ပါတယ်အောင်
အဲ့ဒါကြောင့်မလို့ပဲပြီးခဲ့တဲ့လပိုင်းတွေအတွင်းမှာဒုတိယဝန်ကြီးအပြောင်းလဲတွေလုပ်တယ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအစိုးရအဖွဲ့အတွင်းပြုပြင်ပြောင်းလဲမှုတွေရှိတယ်ဆိုတော့အင်းနေနဲ့ထွက်ပါတယ
်
ဒါအပြင်ကိုဒုတိယသမ္မတခန့်အပ်မှုကိစ္စဆိုတော
့
အကြောင်းလေးတွေလည်းရှိနေတော့သတင်းသာကြားနေရတဲ့ဟိုချက်ချင်းထွက်ပေါ်မလာနိုင်သေးတဲ့ကိစ္စ
တွေ
ရောဘာရီမှန်းနှောင့်နေမှုဘာကြောင့်များ
ဟိုကျွန်တော်တို့ကအုံနဲ့လောက်ရပါတယ်ဟိုအချိန်နဲ့ကျွန်တော်တို့ကနည်းနည်းလေးဟိုတွေ့ရပြပါဆောင်ပါပါတယ်အဲ့တော့ပထမတော့ဒီလွတ်တော်ကျွန်တော်တို့ကျင်းပမယ့်အချိန်ပေါ့နော်လွတ်တော်ကျင်းပမယ့်အချိန်တခါကုန်းကလို့ဒုသမရတယောက်ကလည်းထွက်သွားပြန်တော့ဒီဒုသမရအစားတယောက်ကိုရွေးဖို့ပြဖို့အတွက်ဒီဟာလည်းကုန်းတို့ကျွန်တော်ကဘလို့ခံပေးပါဆိုတော့ဒီလိုပြောလို့မရပါဘူးကျွန်တော်တို့ Facebook အခြေခံဥပဒေရဲ့အရာကနကလို့တမတော်အစုအဖွဲ့ရနေပြီတော့သူတို့ကြိုက်နေတဲ့တယ်လို့တယောက်ကျွန်တော်တို့ရွေးရမှာဖြစ်ပါလားသူတို့ရွေးပြီးတော့တင်လိုက်တယ်တော်တော်လည်းတယောက်ကတချို့အချက်လက်ကလေးနဲ့ညှိဆုံးနေတဲ့အတွက်ကြောင့်ဒီတယောက်ကိုသူတို့ပယ်လိုက်ပါတယ်ပယ်လိုက်ပြီးတော့အခုဒါဒုတိယတယောက်ပေါ့လေအော်ဒုသမရကျွန်တော်တို့ထိတ်စီးရနေထွက်လာတဲ့နဲ့မြာကြာနေအပိုင်းနေရာလဲကျွန်တော်တို့ပြည်ပြင်စီရတွေပြောင်းလဲစီရတွေကျွန်တော်တို့ရှိပါတယ်ဒါတွေလည်းကျွန်တော်ထင်ပါတယ်ဟိုဇက်တိုက်နောက်ကနေပြီးတော့ဆက်ပြီးတော့ကျွန်တော်လုပ်သွားဖို့ရှိမှာပါ
အခုလိုမျိုးဦးသန်းလွင်ထွန်းနဲ့မြန်မာနိုင်ငံသမ္မတဦးသိန်းစိန်တို့တီးတန့်တွေ့ဆုံမေးမြန်းခဲ့တာတွေကိုအပိုင်းလိုက်ခွဲပြီးတော့ VOA ကနေဆက်လက်တင်ပြပေးသွားဖို့လည်းရှိပါတယ်ရှင်။